မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေဟာစတင်ရွေးဆွဲစဉ်ကစပြီးမူမမှန်ခဲ့ဘူးလို့ပြည်ထောင်စုလွှတ်တော်မှာကျင်းပတဲ့ပြင်ဆင်ရေးဥပဒေမူကြမ်းဆွေးနွေးပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုယ်စားလှယ်နှစ်ဦးကဝေဖန်သွားတာပါပုံမှန်436ပုံမှန်ခွဲကကြီးနဲ့ပတ်သက်တဲ့လက်တလောပြင်ဆင်တဲ့ပုံမှန်၄ခုကိုဒီကနေ့ဆွေးနွေးပွဲမှာအဓိကဆွေးနွေးသွားခဲ့တာပါသတင်းပြေဆောင်ကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပြည်တော်စုလွှတ်တော်မှာ2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးစတင်ဆွေးနွေးကြရမှာဖွဲ့စည်းပုံပြင်ဆင်ရေးအတွက်အဓိကအချက်ဖြစ်တဲ့ပုံမှန်436ပုံမှန်ခွဲကာကြီးနဲ့ပတ်သက်တဲ့အချက်တွေကိုအဓိကဆွေးနွေးခဲ့ကြပါတယ်။ပုံမှန်436ပုံမှန်ခွဲကာကြီးဟာဖွဲ့စည်းပုံပါပုံမှန်ပေါင်း90ကျော်ကိုပြင်ဆင်လိုတယ်ဆိုရင်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ် 85 ရာခိုင်နှုန်းကျော်ကပြင်ဆင်ဖို့ထောက်ခံရမယ်။ဒီလိုထောက်ခံပြီးတဲ့နောက်မှာပြည်လုံးကျွတ်ဆန္ဒခံယူပွဲကျင်းပပြီးမဲပေးပိုင်ခွင့်ရှိသူအားလုံးရဲ့ထက်ဝက်ကျော်ဆန္ဒမဲနဲ့သာပြင်ဆင်ရမယ်လို့ပါရှိတာဖြစ်ပါတယ်။ဒီလိုအချက်တွေပါဝင်တာဟာ2008ဖွဲ့စည်းပုံအခြေခံဥပဒေစတင်ရေးဆွဲခဲ့တဲ့အမျိုးသားညီလာခံကစပြီးပြည်သူကိုကိုယ်စားမပြုခဲ့တာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကလွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကလွှတ်တော်အတွင်ဆွေးနွေးစဉ်မှာဝေဖန်ခဲ့ပါတယ
်။1990ပြည့်နှစ်ပါတီစုံဒီမိုကရေစီသူတို့ရွေးကောက်ပွဲအတွက်ကြံစည်ခဲ့တဲ့ပြည်သူတို့ရွေးကောက်ပွဲဥပဒေပုံမှန်၃မှာလွှတ်တော်ကိုမဲဆန္ဒနေများမှဤဥပဒေနှင့်အညီရွေးကောက်တင်မြှောက်လိုက်တော့လွှတ်တော်ကိုယ်စားလှယ်များဖြင့်ဖွဲ့စည်းရမည်လို့ကြံစည်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီတုန်းကအာဏာပိုင်တွေကဥပဒေကိုချိုးဖောက်ပြီးလွှတ်တော်ခေါ်ယူဖွဲ့စည်းပေးခဲ့ခြင်းမရှိပါ။ကျင်ညာရေးအမှတ်190ကိုထုတ်ပြန်ပြီးဒီနေ့အချိန်တွင်ပြည်သူများကရွေးကောက်တင်မြှောက်လိုက်တော့ကိုယ်စားလှယ်များသည့်နာဂတ်ဒီမိုကရေစီနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကိုရည်သွဲကြရန်တောင်းရှိသည့်ပုံကုန်များဖြစ်သည်လို့အပိုက်နဲ့ဆိုရင်ပေါ်ပြခဲ့ပါလေ။သို့တော်လည်းဖွဲ့စည်းပုံအခြေခံဥပဒေကိုဤသူကရွေးကောက်တင်မြှောက်လိုက်သောကိုယ်စားလှယ်များရည်သွဲခွင့်မရခဲ့ပါ။ဖွဲ့စည်းပုံအခြေခံဥပဒေရည်သွဲရေးအတွက်အခြေခံမူများချမှတ်နိုင်ရင်ကျင်းပခဲ့တဲ့အမျိုးသားညီဆိုင်ခံချက်ကစားမှာမဲဆန္ဒရှိဤသူလူထုကလုပ်ပိုင်ခွင့်အာဏာအနှင်းလိုက်တဲ့ဤသူတို့ကိုယ်စားလှယ်15တပ်သက်မှ24ရာခိုင်နှုန်းခန့်သာပေါင်ဝင်ရခဲ့ပြီးအမျိုးသားညီဆိုင်ခံမြောင်းနှပင်မှ10ရာခိုင်နှုန်းခန့်သာပေါင်ဝင်ရခဲ့ပါလေ။
NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါက်တာဇော်မြင့်မောင်ကလည်း2008ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲရမှာ1990ပြည့်ရွေးကောက်ပွဲအနိုင်ရပြည်သူလွှတ်တော်ကိုယ်စားလှယ်73ဦးသာပါဝင်တယ်လို့ထောက်ပြပါတယ
်။ဝေကျော်ကြီးခင်ရောထုတ်ခဲ့တဲ့အမိန့်1အမှတ်90ဟာဖွဲ့စည်းပုံအခြေခံဥပဒေကိုရွေးကောက်ခံထားတဲ့လွှတ်တော်ကိုယ်စားလှယ်များရွေးဆဲရပါမယ်ဆိုတဲ့ပြဋ္ဌာန်းထားချက်ဖြစ်ပါတယ်။အဲ့တော့ညီလာခံကြီးကျင်းပတဲ့အခါတကယ်တမ်းကျတော့အလှော်ဆက်လှော်ပါပေမဲ့ဆိုပေမဲ့ပဲလို့ရွေးတယ်ဆိုတာကျွန်တော်တို့ပွင့်လင်းမြင်တာဆိုတာမသိရအောင်လွတ်တော်ကိုယ်စားလှယ်လည်းအနည်းငယ်လာပါပါတယ်ဒီမိုကရေစီလုံထုံးလုံးလင်းနဲ့မညီလို့မျိုးသားဒီမိုကရေစီပွဲချုပ်ကဒါတွေပြင်ပေးဖို့ဤလာကမှာတင်သွင်းတော်လဲမရခဲ့ပါဘူးအဲ့တော့နောက်ဆုံး2008ဖွဲ့စည်းပုံအခြေခံဥပဒေကြီးရေးဆွဲတဲ့အခါမှာကိုယ်စားလှယ်73ဦးပဲပါတယ်လို့ကျွန်တော်ကြားသိရတယ်
တမရတာလွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်တင်ဆန်းနိုင်က2008ဖွဲ့စည်းပုံကိုပြည်သူလူထု92ရာခိုင်နှုန်းကျော်ထောက်ခံမှုနဲ့အတည်ပြုထားတာဖြစ်တယ်လို့တင်ပြပြောဆိုပါတယ်
။လက်ရှိကျင့်သုံးနေတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရလည်းဒုသားညီလာခံစတင်ခဲ့တဲ့1993ခုနှစ်ဥပဒေရေးဆွဲပြီးစီးခဲ့တဲ့3/6/1995ကာလအတွင်းမှာ6/5ကြာချိန်ကြီးရေးဆွဲခဲ့ပြီးတော့ရေးဆွဲတဲ့နေရာမှာလည်းနိုင်ငံရေးလုံခြုံရေးအုပ်ချုပ်ရေးလူမှုရေးနဲ့ဥပဒေရေးရရှုထောင့်မျိုးစုံကလူသားစားအလွှာ၈လွှာမှအင်အား1088ဦးနဲ့ရေးဆွဲပြသခဲ့ခြင်းဖြစ်ပါတယ်။ဒါအပြင်ဒီမိုကရေစီနီလာရာပြည်သူ့ဆန္ဒပြည်သူ့သဘောထားများရယူပြီးပြည်သူ92.48%ရာခိုင်နှုန်းထောက်ခံအတည်ပြုထားတာပဲဖြစ်ပါတယ်။
ပြည်ထောင်စုလွှတ်တော်မှာတက်မရော်သားကိုယ်စားလှယ် 25 ရာခိုင်နှုန်းပါဝင်တာကြောင့်ဖွဲ့စည်းပုံကို 85 ရာခိုင်နှုန်းကျော်ထောက်ခံမှပြင်ဆင်နိုင်မယ်ဆိုတဲ့အချက်ဟာတက်မရော်သားကိုယ်စားလှယ်တွေပါဝင်ထောက်ခံမှသာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မယ့်အခြေအနေရှိတာဖြစ်ပါတယ်။လောလောဆယ်မှာတော့ပုံမှန်436ပုံမှန်ခွဲကာကြီးမှပါဝင်တဲ့ပြည်ထောင်စုလွှတ်တော်မှာပြည်သူလွှတ်တော်ကိုယ်စားလှယ်အားလုံးရဲ့ 85 ရာခိုင်နှုန်းကျော်အစား90ရာခိုင်နှုန်းအထိရှင်းချခဲ့သလိုလူထုဆန္ဒခံယူပွဲကျင်းပရမှာလဲမဲပေးပိုင်ခွင့်ရှိသူအားလုံးရဲ့ထက်ဝက်ကျော်စားမဲပေးသူအားလုံးရဲ့ထက်ဝက်ကျော်လို့ပြင်ဆင်ဖို့ဆွေးနွေးနေပါတဲ့တက်မတော်တာလွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်တင်ဆန်းနိုင်ကပုံမှန်436ပြင်ဆင်ရေးနဲ့ပတ်သက်ပြီးအခုလိုဆက်လက်ဆွေးနွေးခဲ့ပါတဲ့
နိုင်ငံတကာမှာရှိတဲ့နိုင်ငံအချို့ရဲ့အတွင်ကူးပြောင်းရေးကာလအခြေအနေများကိုလေ့လာရမှာအများအပြားသွေးထွက်တန်ရုံမှုပျက်စီးဆုံးရှုံးမှုများနဲ့ကြုံတွေ့ဦးကြောင်းနေကြတာကိုတွေ့ရှိရမှာဖြစ်ပါတယ်။ဥမာအပြင်အီဂျစ်၊စီးရီးယား၊လစ်ဗျာ၊ပြင်သစ်နိုင်ငံတို့ကိုလေ့လာရင်တွေ့ရှိရမှာဖြစ်ပါတယ်။မြန်မာနိုင်ငံဟာတိုင်းဒေသလူမျိုးပေါင်းစုံတရားကျော်နေထိုင်ပြီးဒီမိုကရေစီစနစ်ကိုညှင်းသာစွာဦးကြောင်းနိုင်ခဲ့တာကိုတွေ့ရှိရမှာဖြစ်ပါတယ်။၎ တက်စီကာလာမှာလည်းအထိုင်းလျောက်ဖုန်ကျိုးတိုးတက်လျက်ရှိပြီးဆက်လက်ဖုန်ကျိုးတိုးတက်မဲ့ရေရောက်များလည်းမြင်တွေ့နေရပြီဖြစ်ပါတယ်။ပြည်သူများနဲ့ဖွဲ့စည်းထားတဲ့ပြည်သူတပ်မတော်အနေနဲ့လည်းဒီမိုကရေစီအတွင်ကူးပြောင်းရေးကဏ္ဍဦးစင်မှာယာယီအားဖြင့်ပါဝင်ခြင်းဟာဒီမိုကရေစီဖုန်ကျိုးတိုးတက်ရေးကိုထောက်ကူပေးနိုင်မှာဖြစ်တဲ့အပြင်အချို့သောနိုင်ငံများမှာအနာဂတ်ဒီမိုကရေစီပေါ်ထွန်းရေးအတွက်တပ်မတော်ကဲ့သို့အာမခံချက်ပေးနိုင်တဲ့အဖွဲ့အစည်းမရှိတာကိုတွေးရှိရမှာဖြစ်ပါတယ်။ဒါကြောင့်2000ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးပြင်းစင်တဲ့ဒီကိုပြင်းစင်ရေးမပြင်းတဲ့ဒီကိုမပြင်းနိုင်ရေးအတွက်တမတော်သားလွတ်တော်ကိုယ်စားလှယ်များရဲ့ပါဝင်မှုရာဂိုင်းလုံးနဲ့ထိမ့်သိမ်းဆောင်ရွက်ပေးနေကြတာဖြစ်ပါတယ်။နောက်တစ်ချိန်တိုင်းပြည်ဒီနေအေးချမ်းမှုအခိုင်အမာရှိတာချိန်မှာခြေနေရရတွေကောင်းလာတဲ့ချိန်မှာပုံမှန်436ပြင်းစင်ရေးဟာအဓိကမကျကြောင်းသိရှိလာမှာဖြစ်ပါတယ
်။တမတော်သားလွတ်တော်ကိုယ်စားလှယ်ကပုံမှန်436မပြည့်ရေးအတွက်တင်ပြဆွေးနွေးခဲ့ပါတယ်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့အခြားပါတီတချို့ကပုံမှန်436ပြင်ဆင်ထားတဲ့အချက်ကိုထောက်ခံပြီး NLD ပါတီကတော့ဒီပြင်ဆင်ချက်ဟာလုံလောက်မှုမရှိကြောင်းတင်ပြထားပါတယ်။ဒီကနေ့လွှတ်တော်မှာဆွေးနွေးတဲ့ပုံမှန်တွေမှာတော့ပုံမှန်59ဂါကြီးပုံမှန်59စာလုံးပုံမှန်60ဂန်းငယ်ပုံမှန်438ခါခွေပုံမှန်436ဂါကြီးစတဲ့ပုံမှန်တွေကိုလွှတ်တော်ကိုယ်စားလှယ်15ဦးကဆွေးနွေးခဲ့ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာဥပဒေကြမ်းကိုဗုဒ္ဓဦးနေ့မှာလဲဆက်လက်ဆွေးနွေးဖို့ရှိနေပြီးကြာတာပရိနေဆွေးနွေးချက်တွေပြီးဆုံးချိန်မှာတော့ဥပဒေမူကြမ်းပါတပိုက်ချင်းစီကိုလွှတ်တော်ရဲ့အဆုံးဖြတ်ရယူမှာဖြစ်ပါတယ်။